ဒီနေ့ဒုတိယမြောက်နေ့ဆွေးနွေးပွဲကို21ရာစုပင်လုံးကြီးလာကံအကျိုးပြင်ဆင်ရေးကော်မတီနဲ့ NCA စာချုပ်မှလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့အပြစ်ရလက်မှတ်ရေးမထိုးရသေးတဲ့ UNSC အဖွဲ့ကိုကိုစားပြုတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN အထူးတည်သားလေးမိုင်းလာအဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။လာမယ့်ဩဂုတ်လ31ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံးကြီးလာကံဟာပြည်တော်စုငြိမ်းချမ်းရေးအတွက်တကားစားဖွင့်တဲ့သဘောဖြစ်ပြီးအားလုံးအတူလက်တွဲပူးပေါင်းပါဝင်ကြဖို့ဖိတ်ခေါ်ကြောင်း21ရာစုပင်လုံးညီလာခံအကျိုးပင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကပြောပါလေ။ဒီညီလာခံကိုပြည်တွင်းကသာမကပဲနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံသားတွေကပါမျှော်လင့်တကြီးနဲ့စောင့်ကြည့်နေတယ်လို့လည်းဒေါက်တာတင်မျိုးဝင်းကပြောပါလေ။ဒီက
ောင်မျိုးညီငယ်ညီလာခံ21ပင်လုံးဆိုတာလည်းကျွန်တော်အဆက်တကားပေါ့ခင်ဗျာ။ကြောက်ကြမယ်။ကျွန်တော်ဒီဘောနားကိုပြန်ကြားကြမယ်။အဲ့ဒါနဲ့စတယ်ကျွန်တော်ဆက်လက်ပြီးတော့ဒီနေ့ညကဘာလို့ဒီကလက်ဆောင်ရမှာလဲ။အဲ့တော့ကျွန်တော်တို့ဖြည့်စရတဲ့မဆောင်တော့ခပ်မပြေအားလုံးဒီကဲလက်ချအောင်ပါ။အဲ့ပြောတာအမှန်ပါလေ။ဒီဘက်ချက်ကျွန်တော်ကလည်းပြောပါမယ်။အဲ့ဒီလိုပုံနဲ့ပြောခါကြတော့ဒီက first day ဒီပေါ်ကနေဒီညကတက်လာ။ကျွန်တော်ကတော့နည်းနည်းအောင်လေးဒီရပါတော့ညနေနေပါလေ
။ပြည်တော်စုညဉ့်ညဉ့်ရဲ့ညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီတဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေးကငင်းငင်းရေးဆွေးနွေးပွဲတွေမှာပါဝင်လာနိုင်ဖို့ NCA ခေါ်တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်မှာပါဝင်တဲ့လမ်းကြောင်းအတိုင်းသွားဖို့လိုတယ်လို့ပြောခဲ့ပါလေ။အထူးဒေသလေးမိုင်းလာအဖွဲ့အမြဲတမ်းကော်မတီဝင်ဦးခန်းမောင်က21ရာစုပင်လုံးညီလာခံကိုတက်ရောက်သွားမှာဖြစ်ပြီးအားလုံးပါဝင်လက်မှတ်ရေးထိုးဖို့လိုလားကြောင်းနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိရေးအတွက်ကိုဥတည်ဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်
။သဘောထားရဲ့ဒီချက်ကတော့အားလုံးပါဝင်ရေးနဲ့လက်သတိပေးလို့ဉာဏ်ရည်ညာတာကိုပါဝင်တဲ့အမှုဖြစ်ကြအာလုံးပေါင်းတဲ့စစ်တပ်ကိုအခြေခံပြီးတော့ဒီရရှိတဲ့ပေလို့စစ်တပ်အပေါ်အခြေခံပြီးတော့ပူပေါင်းချုပ်ခွင့်ရဒေသရရှိလို့သင်ကြားဖြစ်ပြီးဖြစ်ပါလေ
ပြည်တော်သူညဉ့်ဉေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဒုတိယဥက္ကဋ္ဌပဒုသောွယ်ထူးဝင်းကနိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်အောင်ကျင်းပနိုင်ရေးအတွက်ဒီနိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုပြည်ဆောင်အောင်ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့ပြောပါတယ်
။အပြည့်ခရရဲ့စေတဘောသူစာချုပ်လက်မရေးထိုးပြီးတော့ပါတယ်။ခုတည်းကနိုင်ငံရေးဆွေးနွေးမှာကျွန်တော်တို့စက်ကြည့်ခဲ့ပြီးတော့ဒီတော့ကျွန်တော်တို့အခုလာမယ်ကျွန်တော်တို့နိုင်ငံရေးလာတဲ့စက်ကြည့်ဆုံးတော့ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲကိုစက်တင်တဲ့ဘုတ်အတွက်ဒီဖရင်ကိုကျွန်တော်တို့ပြင်ဆင်မှုပြည်ဆောင်အောင်ဆောင်ရွက်တာဖြစ်ပါတယ်
။ပြည်တော်သူညဉ့်ညဉ့်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုအပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအပါအဝင်အပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပါပြင်ဆင်ဖွဲ့စည်းသွားဖို့တင်ပြထားကြောင်း UPDJC အဖွဲ့ဝင်ဒေါက်တာစလိုင်းလှံမုံစာကောင်းကပြောပါတယ
်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်ထိုင်ရေးဖွဲ့စည်းဖိတ်ကအဓိကတင်ပြတဲ့ထေမာတော့နံပါတ်1အနေနဲ့ကပြည်ထောင်စုကင်းချင်းရင်လာခလုတ်ကိုတဲ့21ရစုပင်လုံရင်လာခချင်းပိုင်ကော်မတီကိုကျွန်တော်တို့ပူးတွဲဖွဲ့စည်းဖို့အဲ့လိုပူးတွဲဖွဲ့စည်းတဲ့ခါမှာလည်းပဲကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်ထိုင်ရေးဖွဲ့စည်းတွေအနေနဲ့လက်မှတ်ထိုးတဲ့ဖွဲ့နဲ့လက်မှတ်မထိုးတဲ့ဖွဲ့ပူးပေါင်းပြီးတော့မှပါဝင်ကြီးဆိုတဲ့ဟာကိုကျွန်တော်တို့အနေနဲ့တင်ပြပါတယ်ဆိုတော့အဲ့ဒီဖက်မှာဆိုရဖက်ကလည်းမူတော့ပြန်တောင်းပေးမယ်လို့ပြောတယ
်လာမယ့်ဩဂုတ်လ31ရက်နေ့မှာကျင်းပမယ်21ရာစုပင်လုံးညီလာခံဟာဖွင့်ပွဲသဘောမျိုးဖြစ်ပြီးတိုင်းရင်းသားကောင်းဆောင်တွေမိကွန်းတွေပြောရမှာဖြစ်တယ်လို့ထုတ်ပြန်ချက်တွေကိုလည်းထုတ်ပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဝါနဲ့မိုင်းလာအဖွဲ့တွေကပါ21ရာစုပင်လုံးညီလာခံတက်ရောက်မယ်လို့ပြောထားပြီး UNSC အဖွဲ့ဝင်တွေပါညီလာခံကိုတက်ရောက်ဖို့အလားအလာကောင်းတယ်လို့ယူဆကြောင်းပြောပါတယ်။ရခိုင်အဖွဲ့ AA တအောင်ပလောင်တက်မတော် TNLA နဲ့ကိုကံအဖွဲ့တို့ပါဝင်ရေးအတွက်အစိုးရကတိကျဆွေးနွေးနေတယ်လို့ပြောပါတယ်။မနက်ဖြန်ဩဂုတ်လ13ရက်နေ့မှာ21ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီနိုင်ငံရေးပါတီများအစုအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။